ထိုင်းနိုင်ငံတောင်ပိုင်းမှာပြီးခဲ့တဲ့သတင်းပတ်အတွင်းရေကြီးရေရှမ်းမှုတွေဖြစ်ပွားခဲ့တဲ့အတွက်လူ၁၉ဦးသေဆုံးခဲ့တယ်လို့ထိုင်းဆိုရအာဏာပိုင်တွေကပြောပါတယ်။မိုးတီးထံစွာရွာသွန်းခဲ့ပြီးတဲ့နောက်ခရိုင်၁၀ခုမှာရေလွှမ်းမိုးမှုဖြစ်ပွားခဲ့ပြီးအိမ်တော်စုပေါင်း၂သိန်း၈၀၀၀ကျော်ကိုတရောက်မှုဖြစ်စေခဲ့တယ်လို့ထိုင်းနိုင်ငံ
ဘီအန်ရေရှော့ချာကာဂိုယီတာစီထာနာကနေထုတ်ပြန်ပါတယ်။မြေသာပို့ဆောင်ရေးလမ်းကြောင်းတွေတော်တော်များများဆက်လက်ပြီးတော့ရက်ဆိုင်ထားရတဲ့ဖြစ်ပြီးနခွန်စီတမရလေဆိပ်ကိုဒီကနေ့တနင်္လာနေ့ဇန်နဝါရီလ၉ရက်နေ့ထိပိတ်ထားပါတယ်။ဇန်နဝါရီလ၉ရက်နေ့ထိထိုင်းနိုင်ငံတောင်ပိုင်းမှာနေရာကွက်ကြားထစ်ချုံမိုးတီးထံစွာရွာသွန်းပြီးတော့မိုးသက်လီပင်းနဲ့တိုက်ခတ်မှုတွေဆက်ပြီးတော့ဖြစ်
ဒီလိုမှမဟုတ်ရှိနေတာကြောင့်ကွစ်ပတ်ပြီးတော့တွားနေရတယ်လို့ဆိုပါတယ်မြန်မာနိုင်ငံမိုးလေဝသနဲ့ဇလဝေဒဌာနကလည်းကပ်ဒီပင်လယ်ပြင်တောင်ပိုင်းနဲ့ဆက်ဆံနေတဲ့ဘင်္ဂလားပင်လယ်အော်အရှိတောင်ပိုင်းမှာဖြစ်ပေါ်နေတဲ့လေပြင်းအားနဲ့ရဝန်းဟာပုံမှုအကောင်းလာပြီးတဲ့နောက်40ရှစ်နာရီအတွင်းမုန်တိုင်းငယ်အဖြစ်ပြောင်းသွားနိုင်တဲ့ကြောင့်ခန့်မှန်းချက်ထုတ်ပြန်ထားပါတယ်